ရှေဒရီဂန်နေမီမဲခေါမိကိုဖြတ်ပြီးတော့တည်ဆောင်လာတဲ့စိတ်ကြွဆေးပြား၅တန်းနီးပါးကာလာတန်ဘူထိုင်းဘန်ကွေတန်း900ကျော်နီးပါးကိုထိုင်းအာဏာပိုင်တွေထပ်ပြီးတော့ဖမ်းမိလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ VU ရဲ့ထိုင်းခြေဆက်တရင်တော့မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာလာအိုသုံးနိုင်ငံထိစပ်နေတဲ့ရွှေတရီဂန်ဒေသကနေလာတဲ့စိတ်ကြွဆေးပေါင်း၄တန်း9သိန်းကျော်ကိုတည်ဆောင်လာတဲ့ကားတစ်စီးကိုရက်တန့်ခိုင်းရကနေကားပေါ်ကလူတွေထွက်ပြေးသွားတဲ့အတွက်ထိုင်းရဲတွေကရှာဖွေဖမ်းဆီးခဲ့ရမှာအမျိုးသမီးတဦးကိုသာဖမ်းဆီးမိခဲ့တယ်ဆိုပြီးရဲမှူးကြီးဖိစစ်ထောင်ဒီကတော့သတင်းတောက်တွေကိုအခုလိုရှင်းပြသွားခဲ့ပါတယ
်။နိုင်နိုင်ဆောင်ောက်ကချက်လောက်ပါတယ်။လောတော့မှာဆက်ပါတယ်။ဆက်ပါတယ်။ဆက်တော့တကောင်းแล้วคือโอตองก้าวแดง
ရဲမှူးကြီးဖိစစ်ထောင်ဒီနဲ့တရင်230ကတာဝန်ရှိသူတွေပူးပေါင်းပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့စိတ်ကြွဆေးပြားပေါင်း7.8တန်းကျော်တည်ဆောင်လာတဲ့အနေရောင်ကားငယ်တစ်စီးကိုရှာဖွေဖို့အတွက်ရက်တန့်ခိုင်းရမှာကားပေါ်မှာပါလာတဲ့သူတွေကထွက်ပြေးသွားခဲ့ပြီးခြုံတစ်ခုထဲမှာပေါအောင်နေတဲ့အသက်33နှစ်အရွယ်အမျိုးသမီးတဦးကိုပဲဖမ်းမိခဲ့လို့ဆိုပါရယ်အခုဖမ်းဆီးမိတဲ့စိတ်ကြွဆေးပြားတွေကတော့၉သုံးလုံးတစ်စိတ်ပြန်ကားပုံနဲ့စတင်ထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါရယ်အဲ့ဒီတစ်စိတ်ကတော့သူတို့ဖမ်းမိတဲ့တစ်စိတ်အစ်စ်ဖြစ်တယ်လို့လည်းဆိုပါရယ်အခုလိုမျိုးဖမ်းဆီးနိုင်တာဟာစိတ်ကြွဆေးပြားတွေအများအပြားဝင်ရောက်လာတဲ့ဆိုတဲ့ကြိုတင်သတင်းရထားတာကြောင့်နှကုံဖနုံပြည်နယ်အဝေးပြေးလမ်းမ1-1နဲ့2-3လမ်းမတွေမှာရဲနဲ့စစ်တပ်ပူးပေါင်းအဖွဲ့တွေကပိတ်ဆို့ရှာဖွေနေကြတာလို့ဆိုပါရယ်စိတ်ကြွဆေးအများအပြားတဲဆောင်လာတဲ့တိုယိုတာအနှက်ရောင်ကားကိုဩဂုတ်လ9ရက်နေ့ည8:00ကျော်အချိန်မှာတွေ့ရှိခဲ့တာဖြစ်ပြီးစစ်ဆေးဂိတ်နဲ့1ကီလိုမီတာအကွာမှာပဲကားကပြန်ကွက်ပြီးမောင်းပြေးခဲ့တယ်လို့လည်းရဲမှူးကြီးကဆိုပါရယ်စစ်တပ်နဲ့ရဲတွေဟာလမ်းမတွေကိုပိတ်ထားပြီးဖြစ်လို့မောင်းပြေးဖို့မလွတ်နိုင်တော့တာကြောင့်ကားကိုရက်တန့်ပြီးဝိရစေဝါသမားတွေကထပ်ပြေးခဲ့တာကိုစစ်တပ်ကလိုက်လံရှာဖွေဖမ်းဆီးခဲ့တယ်လို့ဆိုပါရယ်အဲ့ဒီအခါမှာတော့ခြုံထဲမှာပေါင်းအောင်နေတဲ့အမျိုးသမီးတဦးကိုစစ်သေးရေးဖွဲ့တွေကရှာဖွေတွေ့ရှိခဲ့တယ်လို့လည်းဆိုပါရယ်အဲ့ဒီအမျိုးသမီးကိုတော့ထိမ့်သိမ်းထားပြီးဆက်လက်စစ်ဆေးနေပါရယ်ကာလာတန်ဘိုဘန်ငွေတန်ပေါင်း900ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးရည်နဲ့အတူဖမ်းဆီးမိတဲ့အမျိုးသမီးရဲ့ဘန်အကောင့်မှာလည်းဘန်ငွေတန်နဲ့ချီပြီးစည်ရင်းရှိနေတာကြောင့်ဆက်လက်စစ်ဆေးနေပါတယ်။ဖက်ပြေးလွတ်မြောက်သွားတဲ့သူတွေဖြစ်တဲ့မူရီခိုင်းဝင်တွေကိုတော့ဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းဟော်ကုလ၈ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဆိုင်ရနာပိုင်ကြီးကထုတ်ပေါ်ပြောဆိုသွားပါတယ်ရှင်။